Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်က VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဧပြီလ15ရက်နေ့အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။နေ့တက်ကိုအတားကြာအားလိုက်ရမှာသောရရှိများစိတ်လက်ကြည်သာရှိကြပါစေရှင်။ကျွန်မကတင်ပြထိုက်ပါ
။ကျွန်မရေးတင်တာကြောပါရှင်။ယူကရိန်းနိုင်ငံအရှေ့ကျန်းကအစိုးရအစားအုံတွေကိုဝင်ရောက်ထိန်းချုပ်ထားတဲ့ရုရှားလူလာသူဆန္ဒပြသမားတွေကိုစတင်နှိမ်နင်းနေပြီလို့ယူကရိန်းယာယီသမ္မတကပြောပါရယ်။မလေးရှားပျောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာတောင်ပိုင်းကျမ်းမြေဟာအရန်နဲ့လို့အဝေးရင်းရင်ုပ်ရေရင်နဲ့ရှာဖွေနေတာအဆင်မပြေပဲနဲ့ဒီကနေ့လေယာဉ်ရှာဖွေမှုတွေပို့ပြီးတော့ခက်ခဲကြံ့ကြာနေရပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ဒီညနေကြားရပါမယ်မတ်တင်ကြီးထိုင်ရင
်ခောက်ပါပဲရှင်။ဒီညနေပိုင်းနားဆင်ကြရမှာတွေကတော့ဒေါန်ဆန်းစုကြည်ရဲ့ပြင်သစ်ခီးစဉ်အပေါ်ထင်းမြင့်သုံးသက်ချက်ကချင်ပြည်နယ်ကစစ်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေနဲ့အတူဒီကနေ့တကြံအချက်နှစ်ဆင်နွှဲကြပုံနေတဲ့အတူတကြံနှစ်သစ်နဲ့ပတ်သက်ပြီးတော့ဟောစရံကိုလည်းကြားကြရမှာပ
ါဗမာပြည်မှာကဘာပြောလို့ရလဲဆိုစနေကြိုတူရတရားနေမဆွတ်မချင်းဘာဖြစ်လာလိမ့်မလဲဆိုရင်လူကန်းစားနှစ်ရက်ပဲကျန်နေမယ်
မန္တလေးမဟာတကြံစာတွက်ချက်ရေးသားသူပုံနာနတ်ခတ်တာဗေဒပညာရှင်ဦးအောင်ပိုင်ရဲ့ဟောကြားချက်ကိုတင်ပြပေးမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြမှာပါရှင
်။ယူကရိန်းနိုင်ငံရဲ့ရှေ့ကျန်းကအစိုးရအဆောက်အုံတွေကိုဝင်ရောက်ထိန်းချုပ်ထားတဲ့ရုရှားလူလာသူဆန္ဒပြသမားတွေကိုစတင်နှိမ်နင်းနေပြီလို့ယူကရိန်းယာယီသမ္မတကပြောပါရယ်။တနင်္လာနေ့မှလက်နက်မချရင်တုံလက်တုံမြန်ခံရမယ်လို့ယူကရိန်းအစိုးရကအမိန့်ထုတ်ထားတာကိုရုရှားအစိုးရလိုလားတဲ့အဖွဲ့တွေလုံးဝယူမဆိုင်တဲ့ Donetsk ဒေသမှာအစိုးရတပ်ဖွဲ့တွေကစစ်စင်ရေးတွေစလုပ်နေပြီလို့ယာယီသမ္မတအလက်ဇန္ဒာ Dachinok ကလွှတ်တော်မတ်တွေကိုဒီကနေ့အင်္ဂါနေ့မှာပဲပြောသွားပါတယ်။နှိမ်နင်းမှုတွေကိုတော့ဖြည်းဖြည်းချင်းနဲ့သတိထားလှုံ့ဆော်နေပါတယ်လို့လည်း Mr. Dachinok ကဥရေပြုမတ်တွေကိုပြောပါတယ်။ယူကရိန်းအစိုးရကသတိပေးနေတဲ့ကြားကတနင်္လာနေ့ညပိုင်းမှာရုရှားလိုလာတဲ့ဆန္ဒပြသူတွေကသူတို့ယူထားတဲ့နေရာတွေကိုအခိုင်အမာအကာအကွယ်တွေပြုတ်လုပြီးတော့အရန်တားတွေကိုလည်းထတ်ချလိုက်တာပါယူကရိန်းနိုင်ငံအရှေ့ကျန်းကဆန္ဒပြမှုတွေကိုရုရှားအစိုးရကကြောတောက်နောက်ခံပေးနေတယ်လို့အနောက်နိုင်ငံအစိုးရတွေကစွပ်စွဲနေတာဖြစ်ပါတယ်ယူကရိန်းမှာအခြေအနေတွေကဒီတိုင်းဆက်ဖြစ်နေမယ်ဆိုရင်ရုရှားအစိုးရအနေနဲ့သူ့ရဲ့လုပ်ရကြောင်းနောက်ထပ်ဆိုးကျိုးတွေနဲ့ကြုံရလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုတနင်္ဂနွေနေ့တုန်းကပဲဖုန်းဆက်ပြီးတော့သတိပေးခဲ့ပါတယ်ဆန္ဒပြသူတွေဝင်ရောက်စီးနင်းထားတဲ့အဆောက်အုံတွေကနေထွက်သွားအောင်လို့သူ့ရဲ့ဩဇာအာဏာကိုအသုံးပြုပြီးတော့ဖြောင်းပြဖို့လေသမ္မတအိုဘားမားကမစ္စတာပူတင်ကိုတိုက်တွန်းသွားပါတယ်မစ္စတာပူတင်ကလည်းယူကရိန်းအစိုးရကဆန္ဒပြသူတွေကိုအင်အားသုံးပြီးတော့မနှိမ်နှင်းမှုမစ္စတာအိုဘားမားကပြန်ပြီးတော့တိုက်တွန်းပေးဖို့တောင်းဆိုသွားပါတယ်ရှင်
။အီဂျစ်နိုင်ငံမျိုးတော်မှာဘုံတလုံးပေါက်ကွဲပြီးရဲတပ်ဖွဲ့ဝင်တွေဦးတန်းရရသွားပါတယ်။ကယ်ရိုမြို့လယ်ကောင်မှာအင်္ဂါနေ့ကဖြစ်ခဲ့တဲ့ပေါက်ခွဲမှုဟာလုံခြုံရေးဂိတ်ကိုပိတ်မှတ်ထားတာလို့တာဝန်ရှိသူတွေကပြောပါတယ်။အစ္စလမ်ဝါဒီသမ္မတမိုဟာမက်မော်စီကိုပြီးခဲ့တဲ့နှစ်ဇူလိုင်လမှာစစ်တပ်ကအာဏာသိမ်းပြီးဖြုတ်ချခဲ့ပြီးကတည်းကဘုံခွဲတာနဲ့ပိတ်ခတ်တာတွေကိုလက်လက်ကန်တွေကလှုပ်ခဲကြပါတယ်။မဒီမင်းပြင်းနေတဲ့ဆိုင်းနိုင်ကျွန်းဆွယ်မှာတိုက်ခိုက်မှုအများစုဖြစ်ခဲ့ပေမဲ့ကိုင်ရိုမြို့တော်အပအဝင်တခြားမြို့ကြီးတွေစီလည်းပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။အဲဒီလိုတိုက်ခိုက်မှုတွေကြောင့်လူ900နီးပါးသေဆုံးခဲ့ရပြီဖြစ်ပြီးအများစုဟာစစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဒီလအစောပိုင်းမှာစုဝါကပြောခဲ့ပါတယ်။မစ္စတာမော်စီကိုထောက်ခံသူတွေအသေးပြောက်ဖြစ်ရတဲ့အထိလူငုံရဲတပ်ဖွဲ့တွေကနေနှင်းခဲ့ပြီးမွတ်စလင်ညီကိုရောများအဖွဲ့ရဲ့ခေါင်းဆောင်အများပြောက်ကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်။
အီရန်ဆိုရရွေးချယ်တဲ့ကုလသမဂ္ဂဆိုင်ရာအီရန်သံမကြီးကိုအမေရိကန်ပြည်အောင်စုကပြည်ဝင်ခွင့်ဗီဇာပေးဖို့ညှင်းဆိုတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကော်မတီတရက်ကအရေးပေါ်အစည်းအဝေးခေါ်ပေးဖို့အီရန်ကတောင်းဆိုလိုက်ပါတယ်။1989ခုနှစ်မှာတီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံစီးနင်းမှုမှာပါဝင်တဲ့ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာသံမကြီးဖြစ်တဲ့အီရန်ကရွေးချယ်တဲ့မစ္စတာဟာမစ်အဗ်ဒူတလဘီကိုအမေရိကန်ကကန့်ကွက်တာဖြစ်ပါတယ်။အီရန်ဆိုရရဲ့ရွေးချယ်မှုဟာအဆင်မပြေဘူးလို့အမေရိကန်အင်ဂျီရောပြောခွင့်ရသူကပြောပါရည်။ဒီဆုံးဖြတ်ချက်ကြောင့်တန်တမာရေးအရအပြတ်သဘောတည်းရောက်မှုတွေရှိသွားသလိုကြုံခဲ့မှုတွေအနေနဲ့မျိုးလည်းဖြစ်သွားစေတယ်လို့အီရန်နိုင်ငံရဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကတနင်္လာနေ့မှာပဲစာတစောင်ပေးပို့ခဲ့ပါရည်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံကိုပြည်ဝင်ခွင့်ဗီဇာမပေးတာဟာကုလသမဂ္ဂဗဒိညင်နဲ့နိုင်ငံတကာဥပဒေကိုဆန့်ကျင်နေတယ်လို့ဆာမပြောထားပါရည်။အရှေ့နိုင်ငံနဲ့ဆက်ဆံရေးကုလသမဂ္ဂကော်မတီအနေနဲ့ဒီကိစ္စကိုအီရန်ကအမြန်ဆုံးကင်တွယ်ဖြေရှင်းပေးစေချင်တာပါ။ဒီကော်မတီကိုစိုက်ပရက်စ်နိုင်ငံကဦးဆောင်ပြီးတော့နောက်သတင်းပတ်မှာပဲအစည်းအဝေးခေါ်ပြနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာစိုက်ပရက်စ်သမ္မတကြီးနီကိုလတ်စ်အီမိုင်လော့ကိုကူကွာပြီးတော့ ရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်ရှင်
။အမေရိကန်နောက်လယ်ပိုင်းကန်ဆက်ပြည်နယ်မှာတနင်္လာနေ့ကလူသုံးဦးသေဆုံးခဲ့ရတဲ့တနက်ပြစ်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူကိုဆွဲချက်တင်ဖို့ဒေသဆိုင်ရာနယ်ပြည်တော်စုအစိုးရတာဝန်ရှိသူတွေလှုပ်ဆောင်နေကြပါတယ်။ဆွဲချက်တွေနဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်တွေကိုတာဝန်ရှိသူတွေကဒီကနေ့ပြောမယ်လို့ခန့်မှန်းထားကြပြီးဂျူးလူမှုရေးအသင်းတိုင်းနဲ့အငိမ့်စားတက်ကြီးရွယ်ဦးဂေဟာရီရဲ့ပြင်ပမှာဖြစ်ခဲ့တဲ့တပ်ဖြတ်မှုကအမုန်းဒီယာအခြေခံကျူးလွန်တဲ့ရာဇဝမှုဖြစ်တယ်လို့ပြောထားပါတယ်။အခင်ဖြစ်ရအတွက်တန်တရားရှိသူအသက်83နှစ်အရွယ်ဖရီဇီယာဂလန်ခရော့စ်ဟာနှစ်ပေါင်းများစွာကတည်းကလူဖြူအစွန်းရောက်ဝါဒီတူဖြစ်ပြီးကူကလတ်ကလန် K3 လုံးအဖွဲ့ဝင်တူလည်းဖြစ်ပါတယ်။ရဲကားထဲမှာလက်ထိတ်တန်းလန်းနဲ့အဖမ်းခံထားတဲ့ဂျားတွေကဖရီဇီယာအော်သွားတာပါ။ဘာသာရေးဆိုင်ရာအကြံဖတ်မှုဟာအမေရိကန်လူအဖွဲ့အစည်းမှနေရာမရှိဘူးလို့တင်လာနေကအင်ဖြူတော်မနက်စာစူတောင်းပွဲတွင်သမရဘရာကိုဘာမာကပြောခဲ့ပါဗျာ
။ VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ကနေပြောဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မလေးရှားပျောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာတောင်ပိုင်းကျမ်းမြေဟာအရင်နဲ့လို့အဝေးတန်းယာဉ်ကိုယာဉ်ငယ်နဲ့ရှာဖွေနေတာအဆင်မပြေပဲနဲ့ဒီကနေ့လေယာဉ်ရှာဖွေမှုတွေပို့ပြီးတော့ခက်ခဲကြံကြနေရပါတယ်။ The Bluefin 21ယာဉ်ကိုယာဉ်ဟာအနက်ဆုံးသွားနိုင်တဲ့ရေအနက် 2.8 မိုင်ကိုကျောင်းသွားခဲ့ပြီးတော့အဲ့ယာဉ်ထဲမှာထည့်သွင်းတည်ဆောက်ထားတဲ့ဘေးရနေရေကင်းရှင်းရေးစည်းကမ်းအရရေအောက်မှာ6နာရီရှာဖွေမှုတွေလှုပ်ဆောင်ပြီးနောက်ပြန်တက်လာခဲ့တယ်လို့ Australia အရာရှိတွေကပြောပါတယ်တောင်ဝင်ရှိသူတွေကဒီ Bluefin 21ယင်ရေအောက်မှာစုဆောင်လာတဲ့အချက်လက်တွေကိုထုတ်ယူပြီးတော့ခွဲခြမ်းသုံးသပ်ဖို့လုပ်နေတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကနောက်ပိုင်းမှာပြောသွားပါတယ
် The Bluefin 21 AUVs have been deployed and 16 hours
Bluefin 21အဝေးတန်းရင်ငုတ်ရင်ကိုရေအောက်ကိုလွှတ်ပြီးတော့16နာရီကြာအောင်ရှာဖွေမှုတွေလှုပ်ဆောင်ပေးပါပြီ။ရေအောက်ကျမ်းမြင်ကိုရိုက်ယူလာတဲ့ဓာတ်ပုံတွေကိုအခုခွဲခြမ်းစိတ်ဖြာကြည့်နေပါတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးကပြောသွားပါတယ်။ရာသီဥတုအခြေအနေတိုးတက်မှုရှိရင်ဒီနေ့နောက်ပိုင်းမှာ Bluefin 21ယင်ကိုရေအောက်ထဲပြန်လွှတ်မယ်လို့ပူအောင်ရှာဖွေမှုတွေကိုဦးစီးလှုပ်ဆောင်နေတဲ့ JACC Center ကပြောပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကိုတည်ထောင်ခဲ့တဲ့ကွာလူမ်ပူးခေါင်းဆောင်ကြီး Kim Il-sung ရဲ့တရား2နှစ်ပြည့်မွေးနေ့ဖြစ်တဲ့အင်္ဂါနေ့မှာလက်ရှိခေါင်းဆောင်ကင်ဂျွန်အောင်ကအဖိုးဖြစ်သူရဲ့ဂူပိတ်မှန်မှာတွားရောက်ကာရောပြုခဲ့ပါတယ်။နေမင်းရဲ့နေ့လို့ဆိုရမယ်။ Day of the Sun နှစ်ပတ်လည်နေ့ဟာမြောက်ကိုရီးယားနိုင်ငံသားတွေအတွက်အထူးအားလည်းရတဲ့ပါ။လူအများပြားဟာခေါင်းဆောင်ကြီးရဲ့ရုပ်ပုံတွေဒါမှမဟုတ်ရုပ်ထုတွေရှေ့သွားပြီးသစ္စာစောင့်တည်ကြောင်းဂရီကဝတ်ပြုကြကာရောပြုကြပါတယ်။အဖိုးဖြစ်သူရဲ့ရုပ်အလောင်းကိုမပျက်စီးအောင်ပြုပြင်ထိန်းသိမ်းထားတဲ့ပျုံရဲမြို့တော်က Kim Susan နန်းတော်မှာအကြီးတန်းစစ်ဖက်တာဝန်ရှိသူတွေသူတွေနဲ့အတူ Kim Jong Un တွားရောက်တာကိုနိုင်ငံပိုင်ရုပ်သံကထုတ်လွှင့်ပါတယ်။ဒီတော့တင်ပါပဲတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကမြောက်ကိုရီးယားစံချိန်ရေးဆန္ဒပြပွဲတစ်ခုမှာကင်သုံးဦးရဲ့ရုပ်ပုံတွေကိုဆန္ဒပြသူတွေကမီးရှို့ဖျက်ဆီးခဲ့ကြပါတယ်။နိုင်ငံတကာတိုင်ဝမ်အတွက်ချင်းချောက်မှုဖြစ်နေတဲ့မြောက်ကိုရီးယားအပေါ်နောက်ထပ်တံခတ်အရေးယူမှုတွေပိုပြီးချမှတ်ဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။
2014ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလီဇာစုကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအကြမ်းဖက်ခံရတဲ့သတင်းတွေရေးသားတဲ့ writer သတင်းဌာနကသတင်းထောက်နှစ်ဦးကိုချီးမြှင့်လိုက်ပါတယ်။ Jason Schwartz နဲ့ Andrew Marshall တို့သတင်းထောက်နှစ်ဦးဟာရိုဟင်ဂျာတွေမြန်မာနိုင်ငံဘက်ကနေထွက်ပြေးနေကြပြီးတော့တခါတလေမှာတော့လူကုန်ကူးသူတွေရဲ့တားကောင်တွေဖြစ်ပါရောက်ရတဲ့သတင်းတွေကိုရေးသားခဲ့ကြတာဖြစ်ပါတယ်ရှင်။
လိန်အင်္ဂါပြောင်းလဲထားသူတွေဟာတတိယလိန်ဖြစ်ပြီးဒန်းလူအခွင့်အရေးရတဲ့နယ်လူတရားဝင်အသိမှတ်ပြုတဲ့စုံပစ်ချက်တရက်ကိုအိန္ဒိယတရားလွှတ်တော်ချုပ်ကချမှတ်လိုက်ပါတယ်။တမချက်ပြည့်မီတဲ့လိန်အင်္ဂါပြောင်းလဲထားသူတွေကိုစင်ရဲသားတွေအတွက်လူမှုဖူလုံရေးအစီအစဉ်တွေထဲမှာထည့်သွင်းပေးရမယ်လို့တရားလွှတ်တော်ချုပ်ရဲ့အင်္ဂါနေ့သမိုင်းဝင်စုံပစ်ချက်ကပြည်တော်စုနဲ့ပြည်နယ်အစိုးရတွေကိုညွှန်ကြားထားပါတယ်။တရားဝင်ဆော်ဝဲစရန်းတွေအားလုံးမှာကြားမဆိုတာအပြင်တတိယလိန်ဆိုတဲ့အမျိုးအစားကိုပါထည့်သွင်းဖော်ပြရတော့မှာပါ။ထုံတန်းဆင်လာကြီးမားတဲ့အတိုင်းပြည်မှာကာလရှည်ကြာဘေးဖယ်ထုတ်ထားခံရသူဒန်းလူအခွင့်ရေးရလာစေဖို့အခုဆုံးဖြတ်ချက်ကအထောက်အကူဖြစ်စေမယ်ဆိုပြီးလှုပ်ရှားသူတွေကထောက်ခံကြပါတယ်။အိန္ဒိယနိုင်ငံမှာလေယာဉ်ငါပြောင်းလဲထားသူတွေရှိနေတာရာဇဝတ်နှစ်ပေါင်းများစွာကြာနေပြီဖြစ်ပေမဲ့မကြာခဏဆိုသလိုအမုန်းတရားအခြေခံကျူးလွန်တဲ့ရာဇဝတ်မှုတွေခွဲခြားဆက်ဆံခံရမှုတွေနဲ့ကြုံတွေ့ကြရပါတယ်။ရလတ်အနေနဲ့အများပြားဟာဆင်းရဲနှွမ်းပါပြီးတောင်းစားရတာဒါမှမဟုတ်ပြည်တစားဖြစ်ကုန်ကြပြီးလူအဖွဲ့အစည်းပြင်ပကိုရောက်ကိုကြရပါတယ်ခင်ဗျာ။
The Voice of America, VOA.
ထက်
တက်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နှาศင်နိုင်ကြပါရှင်အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမယ့်အထက်အရင်ဆုံးတော့ဒေါန်ဆန်းစုကြည်ရဲ့ပြည်သူနိုင်ငံခီးစဉ်ကိုတင်ပြပေးမှာပါပြင်သစ်နိုင်ငံကိုရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာပြင်သစ်သမ္မတလွှတ်တော်ဥက္ကဋ္ဌအပါအဝင်အစိုးရပိုင်းထိပ်သီးအကြီးအကဲတွေနဲ့တွေ့ဆုံပြီးပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံရဲ့အစိုးရရန်တရားဆိုင်ရာဖွဲ့စည်းအုပ်ချုပ်ပုံနဲ့လွှတ်တော်ပိုင်းဆိုင်ရာလုံထုံးလုံနည်းတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးကြမှာဖြစ်တယ်လို့ပြင်သစ်နိုင်ငံကမြန်မာအရေးသုံးသပ်သူကပြောပါတယ်ဒီ3ရက်တာခီးစဉ်အတွင်းပြင်သစ်စစ်တပ်ကတို့ပြင်သစ်လွှတ်တော်ကိုလည်းတွားရောက်လေ့လာမှာဖြစ်ပါတယ်။အပြည့်အစုံကိုတော့မတ်စုမွန်ကပြောပြပေးမှာပါရှင်
။ပြင်သစ်နိုင်ငံဘာရီမြို့ကိုဧပြီလ14ရက်နေ့နေ့လယ်ပိုင်းမှာရောက်ရှိလာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဧပြီလ15ရက်နေ့မနက်ပိုင်းမှာတော့ပြင်သစ်သမ္မတဖရန်ဆွာအိုလန်းနဲ့တွေ့ဆုံခဲ့ပါတယ်။ပြင်သစ်နိုင်ငံခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာပြင်သစ်သမ္မတပြင်သစ်နိုင်ငံသားရေးဝန်ကြီးလော်ရန်ဖက်ပြရက်အပါအဝင်အစိုးရပိုင်းခေါင်းဆောင်တွေစစ်တပ်အကြီးအကဲတွေနဲ့တွေ့ဆုံပြီးဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်းကလက်ရှိနိုင်ငံရေးအခြေအနေအစိုးရပိုင်းဆိုင်ရာအုပ်ချုပ်မှုရန်နေရာလဲပတ်မှုကိစ္စတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးဖို့ရှိတယ်လို့ပြင်သစ်နိုင်ငံရောက်မြန်မာအရေးသုံးသပ်သူဦးအောင်ကိုကပြောပါတယ်
။ဒေါ်ဆန်းစုကြည်ကတဲ့သူကအထူးသဖြင့် institutional issues ပေါ့နိုင်ငံတော်ကိစ္စတွေပေါ့နိုင်ငံတော်ဖွဲ့စည်းပုံတို့နိုင်ငံရေးနိုင်ငံတော်ကိစ္စတွေနဲ့ပတ်သက်ပြီးသူကအရာကိုသူကတော့ဆောင်းစုကြည်အဓိကထားတဲ့အဲ့ဒီအရေးကြီးတဲ့အဓိကကဏ္ဍမှာထားပြီးတော့ဆွေးနွေးမယ်ဆိုတဲ့သဘောကြီးပေါ့
ဒေါအောင်ဆန်းစုကြည်ဟာပြင်သစ်နိုင်ငံခီးစဉ်အတွင်းမှာပြင်သစ်စစ်တပ်ကတူကိုတွားရောက်လေ့လာမှာဖြစ်ပြီးတော့စစ်တပ်အကြီးအကဲတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာပြင်သစ်လွှတ်တော်ကိုတွားရောက်ပြီးလဲပြင်သစ်လွှတ်တော်ဥက္ကဋ္ဌ Clock Badulon နဲ့တွေ့ဆုံပြီးလွှတ်တော်ပိုင်းဆိုင်ရာလွှတ်တော်ရေးရာခန္ဓာတွေနဲ့2015ရွေးကောက်ပွဲမတိုင်ခင်အခြေအနေတွေကိုဆွေးနွေးကြဖို့ရှိပါတယ
်။အထူးသဖြင့်ကသူကပြင်သစ်ပါလီမန်ဥက္ကဋ္ဌငါကမစ္စတာကလုတ်ဘတ်တိုလွန်ပြင်သစ်ပါလီမန်ဥက္ကဋ္ဌသူနဲ့လည်းတွေ့မယ်2015ရွေးကောက်ပွဲမလုတ်ခင်မှာမဖြစ်ခင်မှာဆွေးနွေးတဲ့ကိစ္စတွေပဲဖြစ်မယ်လို့သူတို့ယူဆတယ်တဲ့အဲ့ဒါကိုဒေါ်အောင်ဆန်းစုကြည်ကအဓိကထားတယ်ထားပြီးတော့ဆွေးနွေးမယ်ပေါ့
ပြင်သစ်ခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာပြင်သစ်ကအမျိုးသမီးယွင်ကြီးတူဦးနဲ့တွေ့ဆုံပြီးအမျိုးသမီးအခွင့်အရေးအမျိုးသမီးရေးရာလှုံ့ရှားမှုတွေနဲ့အမျိုးသမီးခန္ဓာမြင့်တင်ရေးကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့လည်းဦးအောင်ကိုကပြောပါတယ
်။အစိုးရအဖွဲ့မပြောင်းခင်မှာဖြစ်ခဲ့တဲ့သမရရဲ့တွေ့ဆုံရေးရှိတဲ့ဝင်ကြီးမှပဲသူက social affairs မှာသူကပြပြီးဝင်ကြီးဖြစ်တော့သူ့နာမည်က Mrs. Najat Valu Batkasen လို့လေအဲ့ဒီအမျိုးသမီးဝင်ကြီးနဲ့ကတော့သူကမျိုးသမီးကိစ္စတွေနော်မျိုးသမီးခွင့်ရေးပေါ့ကတဲ့ပြေသူ့အကြောင်းတွေကိုဗမာပြည်တွင်းစသဖြင့်သူတို့ဆွေးနွေးဖို့နော်အဲ့ဒါကိုသူကအဓိကထားတယ်ကျွန်တော်ကတော့နိုင်ငံရေးကိစ္စတွေပေါ့
ပြင်သစ်နိုင်ငံခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ကအထက်နိုင်ငံတော်အကြီးအကဲတွေလွှတ်တော်ရေးရာနဲ့စစ်တပ်ပိုင်းဆိုင်ရာကိစ္စတွေကိုအလေးထားဆွေးနွေးမှာဖြစ်လို့ဒီတစ်ချိန်မှာတော့ပြင်သစ်နိုင်ငံရောက်မြန်မာမိသားစုတွေကိုတီးတန့်အချိန်ပေးတွေ့ဆုံနိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ဧပြီလ15ရက်နေ့နေ့လယ်ပိုင်းလောက်မှာတော့ဒေါအောင်ဆန်းစုကြည်တဲခိုတဲ့ဟိုတယ်ရဲ့ရှေ့မှာမိနစ်ပိုင်းလောက်မြန်မာတချို့ကနှုတ်ဆက်ပန်းစည်းပေးခွင့်တော့ရခဲ့တယ်လို့ပြင်သစ်နိုင်ငံကမြန်မာအရေးလှုပ်ရှားသူကိုထွေးကပြောပါတယ်
။သမနာနဲ့တွေ့တယ်အခုဖော့တော့ပြန်လာတယ်ပေါ့။ပထမတော့ကျွန်တော်တို့ကတွေ့မယ်လို့စီစဉ်ထားတယ်ဗျာ။တွေ့မယ်လို့စီစဉ်စားပြီးတော့သူတို့နိုင်ငံရေးဝန်ကြီးဌာနဒေါအောင်ဆန်းစုကြည်အရန်ကြီးကိုအချိန်ကမရတဲ့အတွက်ကျွန်တော်တို့မစီစဉ်ပေးနိုင်ပါဘူးဆိုဖြတ်လိုက်တယ်။အဲ့မတိုင်ခင်မှာသူတို့ကတေးကြတယ်ပြောလို့ကျွန်တော်ကအဲ့အင်္ဂလန်ကတို့ဒိန်းမတ်ကတို့နယ်သာလန်ကတို့တွေ့ကျင်တဲ့လူတွေကရောက်နေတာရှိတယ်။အဲ့သူတို့စိတ်ကျဉ်တာရောကျွန်တော်ကဒီဟိုတယ်အဝင်ထွက်မှာခဏ9မိနစ်လောက်တွေ့အောင်စီစဉ်ပေးတာလို့လို့ရှိရင်ဘာမှမရှိဘူး။ဘာလို့ပြောမလဲ။ဘာစီစဉ်မှမရှိဘူး။သူဟိုတယ်ကားဖို့ကဆင်းလာတယ်ကျွန်တော်တို့သူ့ကိုပန်းစီပေးတယ်နှုတ်ဆက်လိုက်တယ်နည်းနည်းတော့ပါနှုတ်ဆက်လိုက်တယ်နှုတ်ဆက်တော့ तू ကပြောတာဟိုတူးတဲ့ဟိုအခုချက်ချင်းဟိုတဲ့ဝစားလဲပြီးပြန်ထွက်ရမှာမလို့အခြေမရှိလို့ကျွန်တော်ဦးနဲ့စကားမပြောနိုင်တာခွန့်လို့ပါတယ်အဲ့ဒါပဲပြောတာကျွန်တော်ဘာမှမပြောဘူ
းပြင်သစ်ခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာလူမှုစီးပွားနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကောင်ဆယ်ကိုတွားရောက်ပြီးတော့လေ့လာဖို့ရှိပါတယ်ဧပြီလ16ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ပြင်သစ်ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပြီးဧပြီလ18ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်ရှင်
မဆုမဆူစီတင်ပြခဲ့တာဖြစ်ပါတယ်ရှင်။ကချင်ပြည်နယ်ဘက်ကစစ်ပွဲတွေအခြေအနေကိုလည်းတင်ပြပေးပါအောင်မယ်။ကချင်ပြည်နယ်ဗမောခရိုင်မိုးမောင်မြို့နယ်ထဲမှာကချင်လူမျိုးရေးတပ်မတော် KIA တပ်တွေနဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ တိုက်ပွဲတွေအတွင်း KIA စခန်းတချို့လက်လွတ်ဆုံးရှုံးခဲ့ရသလိုမြန်မာအစိုးရတပ်ရဲ့ရင်နှန်းတွေလည်းခြုံခိုတိုက်ခိုက်ခံနေရပါတယ်။ကချင်းပြည်နယ်မန်စီနဲ့ရှမ်းပြည်နယ်နန်ခမ်းဘက်မှာတော့ဒုက္ခသည်2000လောက်ဟာတရုတ်နယ်စပ်ကိုထွက်ပြေးနေကြရဆဲဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့ရက်ကတော့ကချင်ပြည်နယ်မန်စီမြို့နယ်နဲ့ရှမ်းပြည်နယ်နန်းခမ်းမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေရကနေဧပြီလ15ရက်နေ့မှာတော့ဗမော်ခရိုင်မိုးမောက်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါတိုက်ပွဲတွေဖြစ်နေတဲ့နေရာမှာအေချာစီယာသတင်းဌာနအတွက်သတင်းယူနေတဲ့ဦးကျွန်ဆန်လင်းကတော့အခုလိုပြောပါတယ်
ဆော့ဖြစ်တာတော့10ရက်နေ့ညနေလောက်ထဲဆက်ဖြစ်တာ10ရက်17ရက်12ရက်13ရက်14ရက်ပေါ့ဒီနေ့ဆို15ရက်တောင်ရှိပြီနေတိုင်းလိုလိုဖြစ်နေကြဂျူသားဂျူရတော့ပြစ်နေကြတာဒီနေ့မနက်ကတော့တော်တော်လေး9နာရီကျော်10နာရီလောက်ကနေစပြီးတော့တိုက်ပွဲတွေဖြစ်တယ်ပြောတော့ဘုံဘောခရိုင်မိုးမောင်းမြို့နယ်ပေါ့ဒေတာကတော့နမ်ဆိုင်ပေါ့နော်ပြီးတော့ဒီနေကြားကပဲကြားလို့ဆိုကြောင်စခန်းနဲ့လော်ဒန်ကြားနမ်ဆိုင်ရွာပေါ့အဲ့နာမှာဖြစ်ကြတာမင်းမနဲ့တနာရီကျော်လောက်ကိုတိုက်ပွဲကြီးကြီးချပြီးတယ
်စခန်းတွေပါကြီးကြတာတွေရောရှိလား
ခန်းကတော့အရင်တော့ KA နဲ့ဘမဆွေနဲ့စာကြိုးချုပ်ထားတဲ့ဟိုပါပေါ့နော်အတိမတ်ပြူထားတဲ့နေရာပေါ့ KIA ပိုင်တဲ့လေခွင်းနေနဲ့အဲ့ရ post ခုတင်းတင်းတော့လေတဲ့စစ်တပ်က
အင်းအားရောများလား
အင်းအားကတော့သူတို့တရားကြောက်လို့ရှိတယ်ဒါပေမဲ့သူတို့ဘက်ကအရာရှိအပါပေါ်တော့မနက်က3ယောက်ကြာတယ်ပြောတယ
်ကချင်ကကြာတာလားမြန်မာဘက်ကကြာတာလား
မြန်မာဘက်ကကြာတာ
စစ်ကူအတွက်လာတဲ့ဒီစစ်ကားတွေကစစ်ကားတွေကိုလည်းဒီ KIA ဘက်ကနေပြီးတော့ဒီချုံကိုတိုက်ခိုက်ပြီးတော့ဖောက်ခွဲတယ်လို့လည်းပြောတယ်အဲ့ဒါတွေရောဟုတ်လား
အဲ့အဲ့ဒါတွေတော့ဟုတ်ပါတယ်ဘာလို့ဆိုတော့ดูเวลาลุโลရှင်တော့ဘာဒီမဆိုကျွန်တော်အမြင်ပြောရမဆိုဘယ်ဖွဲ့စည်းမဆိုကိုယ်နေမိတဲ့ဝင်လာတဲ့လူကတော့ဟိုသူတို့အကြောင်းမကြတော့သူတို့လက်မခံတော့ဒါတိုက်ပွဲတွေကလည်းဖြစ်နေမှာပဲလေ
ဆိုတော့ခုကဒီအဲ့လိုစစ်ကားတန်းနေအဲ့လိုဖောက်ခွဲခံရတာဘယ်နှစီလောက်များရှိပြီလဲရှင
်ကျွန်တော်ပြည်လာတာကတော့အားလုံးပေါင်းဆိုတော့၄စီလောက်တော့ရှိပြီထင်တယ
်ဆိုတော့အခုလက်ရှိအချိန်ဒီမှာကဒီတိုက်ပွဲဖြစ်တာကမြန်မာဆိုရဘက်ကနေပြီးတော့ဒီစစ်အင်အားတွေတိုးချဲ့လို့ဖြစ်တာလားဒါမှမဟုတ်ရင်ဒီလိုပဲနှစ်ဖက်ရင်ဆိုင်ပြီးတော့ဒီလိုမျိုးသူ့နယ်မြေကိုယ်နယ်မြေနေနဲ့ဒီလိုဖြစ်ကြတာလားဘယ်လိုမျိုးကြောင့်ဖြစ်တာလဲ
ဒီ KIA နယ်နိမိတ်ထဲကိုသူတို့စစ်အင်အားတိုးချဲ့လို့ဒါသူတို့ခြုံကူတိုက်ခတ်ခံထိတာတို့တော့ဒီ ambush မိတာတို့ဒါတွေကတော့ဟိုဖြစ်လေဖြစ်တာရှိတဲ့ဟာပဲဒီစစ်အင်အားတခုမှဆိုရင်တော့ဘမဘက်ကတော့အကြဆုံးပုံများတယ်ကျွန်တော်ဒီပိုင်းမှာကြည့်တာဆိုလို့ရှိရင်သမားဘက်ကဆိုဒီမဝင်းဘက်မှာကြာတာပေါ့နော်သူတို့တမ68ကဝင်လာတဲ့ဒီ KIA စစခန်းပြည်တဲ့စက်ခွန်ကိုသူတို့ဟိုဝိုင်းစီးနေတဲ့အခါမှာသူတို့ကြာဆုံးကကျွန်တော်ဟိုကြားပြီးတလောက်ကတော့40ပေါင်ဝင်ကျလောက်လို့ကြားတယ်။အရာရှိငယ်အရာရှိကြီးတွေလည်းပါတာပေါ့ဒီ
ဒုက္ခတွေတွေကတော့ဒါဆိုပြေးနေရတော့မယ်ပေါ့ဟုတ်ကဲ့
ဟိုဗမာဘက်ကသူတို့ပြန်ကိုဟာဖြစ်တယ်ပေါ့တော့ဒုက္ခတွေပြန်လာပြန်လာမပြန်လာလို့ရှိရင်သူတို့ပြောင်းခင်းနေပေါ့အခုကပြောင်းနဲ့ကြံနဲ့ဆိုက်တဲ့ချိန်လေးနော်
ဟုတ်ကဲ့
ဆိုတော့အဲ့လာလေးပြန်မလာလို့ရှိရင်ပြောင်းခင်းနေကြံခင်းနေမီးရှို့ပြမယ်ဆိုပြီးတော့သူတို့ချင်းချောက်တယ်တဲ့အဲ့ဒါအဲ့လိုကျွန်တော်ပြောပြကြမနေ့ကတော့ကျွန်တော်အဲ့ဒီဘက်ကဘန်ခမ်းဆိုတာအဲ့ဘက်ကပြန်လာဒုက္ခတဲ့ချိန်တွေကဘလို့ရှိလဲဆိုတရုတ်ကနေခွင့်တော့သူတို့တရုတ်ပြည်ဘက်ချမ်းမှာနေခွင့်တော့ပြီးတယ်ပေါ့ဒါပေမဲ့ဟိုလုံးဝကိုစားဝတ်နေရေးချမ်းမှာရတဲ့ဘာမှဟိုအကူအညီပေးတာမျိုးမရှိဘူးအဲ့ဘက်ကတော့နည်းနည်းဒုက္ခတွေအတွက်ကတော့ဟိုစားရတဲ့ရေနည်းနည်းအခက်အခဲတွေရှိတာတွေတော့ကျွန်တော်တွေ့ခဲ့ရတယ
်လက်ရှိမှာတော့ကချင်နဲ့ရှမ်းဒုက္ခတွေ2000လောက်ရှိနေပြီးထွက်ပြေးနေရစဲမှုအရေးအတွက်ကိုမှန်းလို့မရနိုင်သေးကြောင်းဒုက္ခတွေကိုအကူအညီပေးနေတဲ့ဒေါ်နန်းပေါက်ကဆိုပါတယ
်မတိုက်ရန်စခန်းကလည်းဒီမှာမဝင်းကြီးစခန်းတို့ပြောင်းတာနဲ့ဆိုရင်နန်းခမ်းတို့ဘာလို့တောင်းပေါ်ရဆိုရင်တော့အကုန်လုံးအကောင်ကျော်နဲ့ထောင်ကြီးပါပဲရှင်မဖြစ်ပြေးချင်းဆောင်နေတုံးဆိုတော့အကုန်လုံး data ကအမှန်တရားကမရနိုင်ဘူးရှင
်ဒါကတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတွေပ
ါထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်ဒီကနေ့ဒီကြံအချက်နှစ်ဆင်နွှဲကြတဲ့အခြေအနေတွေကိုလည်းပြောပြပေးပါဦးမယ်အခုခြောက်ရောက်တဲ့မြန်မာနှစ်သစ်ဒီကြံမှာတော့စီးပွားရေးလုပ်ငန်းကြီးတွေရဲ့ရေကစားမန်တပ်တွေအဓိကနေရာယူထားကြသလိုမကြခင်ကအစ်တစ်ဝင်ရောက်လာတဲ့နိုင်ငံခြားစီးပွားရေးလုပ်ငန်းတွေရဲ့ရေကစားမန်တပ်တွေကိုလည်းတွေ့ရပါတယ်။တကြံဟာစီးပွားရေးကုမ္ပဏီတွေအတွက်တော့ကြောညာအကောင်းဆုံးလုပ်နိုင်တဲ့အခွင့်အခါလို့ပြောရမှာပါ။ကဲကုသားညုံဦးရေတကြံအခြေအနေတွေကိုပြောပြပေးပါအောင်ရှင်
။ဒီနေ့ရန်ကုန်တကြံမှာဆိုလို့ရှိရင်တော့ရေပတ်ခံမန်တပ်တွေပို့ပြီးတော့ရေနစ်ကတည်းကပုံများတာမလို့တိရက်စီကားလာတာတွေ့ရပါတယ်။အထူးသဖြင့်ကတော့အခုလိုဒီစီလန်းမှာရှိမယ်၊ဒပိုင်းပြားလန်းမှာရှိမယ်၊ကန်တော်ကြီးပတ်လန်းမှာရှိမယ်ဒီရေပတ်ခံမန်တပ်တွေတော့များရှိတာတွေ့ရပါတယ်။ဒီရေပတ်ခံမန်တပ်တွေဆိုတာကလည်းဒီကြံမှာအစင်လာလို့ဖြစ်နေတဲ့ဒီစီးပွားရေးကုမ္ပဏီကနေပြီးတော့အထူးဖြင့် sponsor ပေးကြတာပါ အခုဒီနေ့ပါဆိုရင်တော့သူချင်းကြနိုင်ငံခြားကုမ္ပဏီတွေလည်းဝင်လာတာရှိတဲ့အခါကျတော့နိုင်ငံခြားကုမ္ပဏီတွေကနေစပွန်ဆာပေးတဲ့ရပတ်ကမန်းဆက်တွေကိုလည်းတွေ့ရပါတယ်ခင
်ဗျ။စီးပွားရေးလုပ်ငန်းကြီးတွေကြော်ညာတဲ့မနက်ကြီးတွေအပြင်တော့ဒီရန်ကုန်အချို့ရက်ွက်တွေမှာရေပတ်မန်းနဲ့ငယ်တွေတော့ရှိပါတယ်။ဒါပေမဲ့လည်းစစ်စစ်ဝေးဝေးသဘောမဖြစ်တာကြောင့်မလို့မန်းနဲ့ကြီးတွေရှိတဲ့နေရာတွေမှာပဲလူစီပိုများပါတယ်။မန္တတူမှာတော့ဒုံကျွေးကြီးကိုတီးကြားယူကြသူပဲ CCTV မှတ်တမ်းကင်မရာတွေထားဖို့လည်းအကြံမတိုင်ခင်ကလေးကအာဏာပိုင်တွေဘက်ကညွှန်ကြားချက်ထုတ်ထားပါတယ်။ကြံကလာအတွင်းမတော်ဆဖြစ်မှုရင်တိုက်မှုတွေလည်းအရင်နှစ်ကလောက်တိတ်အဖြစ်မများဘူးလို့မြို့ကန်တွေကပြောပါတယ်။ဒါ့အပြင်ဒီနိုင်ငံခြားဧည့်သည်တွေလည်းကြံကလာအတွင်းမှာလေပတ်မှုဟာအရင်နှစ်တွေကထက်ပိုပြီးတော့များလာတယ်လို့ဆိုပါတယ်ခင
်ဗျ။ရန်ကုန်ကြံအခြေအနေတွေကိုပြောပြပေးခဲ့လို့ကျေးဇူးတင်ပါတယ်ကိုသားညုံရေ။တစ်ဆက်တည်းမှာပဲဒီမြန်မာနှစ်တက်ကူအကျိုးဟောစရံကိုလည်းပြောပြပေးပါရစေ။ဒီနှစ်တကြံနှစ်ကူကာလအပြောင်းလဲဇာတာအရာမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ရှိပြီးတော့အုပ်ချုပ်ရေးပိုင်းမှာအပြောင်းအလဲတွေအများကြီးဖြစ်လာဖို့ရှိတယ်လို့ပုံနာနက္ခတ္တဗေဒပညာရှင်တွေကတွက်ချက်ဟောကိန်းထုတ်လိုက်ပါတယ်။ဒါအပြင်တရားမင်းကမွေစည်းပြီးတော့ဆင်းလာမှာဖြစ်တဲ့အတွက်မွေအန်ဒီရဲ့လဲပေါ်များမယ်လို့လည်းသတိပေးပြောဆိုလိုက်ပါတယ်။မြန်မာဝိသုဝမန္တလေးမဟာတကြံစာတွက်ချက်ရေးသားတဲ့ပုံနာနက္ခတ္တဗေဒပညာရှင်ဆရာဦးအောင်ပိုင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ခေတ်ကာလအဆက်ဆက်ကူဖြတ်တန်းခဲ့တဲ့တကြံစာဟာဟိန္ဒူအယူအဆကလာတာဖြစ်ပြီးမြမလူအဖွဲ့အစည်းနဲ့ခွဲမရအောင်တွဲဖက်နေတာပါ။ဒါကြောင့်နှစ်ကူးကာလအပြောင်းအလဲကိုနက္ခရီနဲ့တွက်ချက်ပြီးတော့လာမယ့်နှစ်တွင်ဖြစ်လာနိုင်တဲ့နိုင်ငံရေးလူမှုရေးစီးပွားရေးအခြေအနေတွေဖြင့်ခုနှစ်ရက်သာသမီအတွက်ဆောင်ရွက်ရှောင်ရွက်တွေကိုတကြံစာမှာရေးသားဖော်ပြထားပါတယ်။ဒါ့အပြင်ကုန်စည်နှုတ်အတက်အကျမိုးလေဝသနဲ့လူတွေရဲ့တက်တန်းကိုခံမှန်းဟောပြောရေးသားချက်တွေလည်းပါဝင်တာမို့တောင်သူလယ်သမားတွေအတွက်လည်းအလေးထားဖက်ရတဲ့စာရင်းတစ်ခုပါ။တကြံစာအရဒီနှစ်မြန်မာတက္ကရ1386ခုနှစ်အတွင်းဘာတွေဖြစ်လာနိုင်မလဲဆိုတာကိုတော့ပုံနာနက္ခဗေဒပညာရှင်ဦးအောင်ပိုင်ကအခုလိုပြောပြပါဗျ
။ဘာဒီအတွက်ရောတစ်ဘာလုံးအတွက်ရောပြောလို့ရမယ်ဆိုရင်နံပါတ်၁ချက်လူတွေကအတ္တပူကြီးလာနိုင်တယ်။နံပါတ်၂ချက်ကဒီနိုင်ငံရေးကစားကွက်တွေပူလာနိုင်တယ်လို့ကျွန်တော်ပြောထားပါတယ်ဗျ။
ဟိုတကြားမင်းကမွေစည်းပြီးစမယ်ဆိုတော့အတိတ်ဘယ်ကဟိုဘယ်လိုမျိုးလဲရှင
်တနေ့ကလေးကြိုကဗျာမိသားရတီကိုပြောင်းတဲ့အနေထားပေါ်မှာသူက image တွေကိုတင်ပေးလိုက်တာဗျာအဲ့တော့ image တွေတင်ပေးလိုက်တဲ့တော့တကဘာလုံးမှာလဲမွေတတ္တဝါတွေပေါ်မယ်ဆိုတဲ့ image ကိုပြောချင်တာဒီတတ္တဝါတွေကိုမွေခဲလို့လူတွေများနိုင်တယ်ဖြစ်ပါသူကယူဆလို့ရတယ
်တကြံဟော့စတန်မှာလဲမြမနိုင်ငံရေးလက်ရှိဖြစ်နေတဲ့ဒီငင်းချမ်းရေးကိစ္စလေးပါဝင်တော့လေအခု2014အကုန်မှာလဲဒီဂျားပြတ်ရွေးကောက်ပွဲတို့ဘာလို့ပေါ့လဲလာအောင်မယ်ဆိုတော့ဒီမြမနိုင်ငံရဲ့ကံကြမ္မာပေါ့နိုင်ငံအုပ်ချုပ်ရေးနယ်ပယ်မှာရောဟိုဘယ်လိုများရှိနိုင်မလဲရှင
်နံပါတ်၁ချက်ကအုပ်ချုပ်ရေးပိုင်းအနေနဲ့ပြောရရင်တော့ပြည်ပြင်းကြောင်းလဲမှုတွေအများကြီးဖြစ်လာမယ်နောက်တစ်ချက်ကကျွန်တော်ခေါ်ထားတာကိုပဲပြောမယ်နော်ဝန်ကြီးအဖွဲ့နဲ့လွတ်တော်နေရာမှာအပြောင်းလဲဖြစ်လာနိုင်မယ်ဝင်ကြီးဖွဲ့မှာလည်းအပြောင်းလဲများစွာဖြစ်ပါလိမ့်မယ်။နံပါတ်1ကငင်းညာရေးရတော့90ရာခိုင်နှုန်းရမလို့ဖတ်ပြီးတော့အတူပြုပြောမယ်။နောက်ရပြရုပ်ောက်ပွဲမှာကလည်းဝင်ပြိုင်ပွဲပါတီတွေကအနည်းဆုံး5ပါတီတော့ကတော့အနည်းဆုံးရှိမှာပေါ့ဗျာ။အဲ့တော့အားလုံးပြည်ထားတဲ့အချိန်မှာ NLD ကတော့90ရာခိုင်နှုန်းနိုင်ဖို့လဲကြိုးစားမှာပဲ။နိုင်ဖို့ကလည်းကျွန်တော်စက်ကင်းရဆိုရင်100ရာခိုင်နှုန်းနိုင်ဖို့ရှိပြီလား
။စီးပွားရေးအခြေအနေရောဘယ်လိုရှိမလဲဆရာ။
ဝင်လည်းပြောရဲအပြောင်းလဲရအောက်ချိန်မှာတကယ်တော့မပြောင်းလဲသေးဘူးကြ။ဒါပေမဲ့ကြီးတလူကနိုင်ငံတော်ဝန်ထမ်းတွေကိုပြောရဲဆိုရဲလာပြီးဘာကြောင့်ဒါလုတ်ခွင့်မရတာလဲ။သူများကြတော့ဘာကြောင့်လုတ်ခွင့်ရတာလဲဆိုတော့ဝန်ထမ်းတွေနဲ့ကြီးတလူတို့နဲ့ကစကားချင်းချင်းပြောတာတွေဖြစ်လာတဲ့အတွက်ကောင်းတဲ့ဘက်ကိုဥတည်လာနိုင်တယ်။သို့တော့ဗမာပြည်မှာကဘာပြောလို့ရလဲဆိုစနေဂျိုတူရတရားနဲ့မဆက်မချင်းဘာဖြစ်လာနိုင်မလဲဆိုရင်လူကန်းစားနှစ်ရက်ပဲကျန်နိုင်တယ်။တရက်ကလည်းလုံးလည်းဆက်လူလန်းစားတရက်ကတထေးလူလန်းစားအရင်တုန်းကလူလက်တန်းသားဆိုတာရှိသေးတယ်အဲ့ဒီဥစ္စာတော့ဘဝကြီးမှာထပ်ပြီးတော့ပြောက်ပွက်သွားလိမ့်မယ်အ
ဲ့တော့ဆရာတို့ဒီတကြံစာဟုတ်ပေါ့လေဟိုဘယ်လိုမျိုးတွက်ချက်ရေးသားကြပါလဲရှင
်နံပါတ်၁ချက်ကဗျာတနင်္ဂနွေကျိုးမိညာတရားနဲ့မိတ္တရာတိကြောင်းတဲ့အချိန်ကိုမြန်မာနိုင်ငံတော်မှာရည်ရွယ်မှုဝန်ကြီးဌာနအောက်မှာမြန်မာနိုင်ငံတက်ကလေးကြံပေးဖွဲ့ဆိုတာရှိတယ်အဲတက်ကလေးကြံပေးဖွဲ့ရနေပြီးတော့မူမှန်တက်ကလေးကြီးဆိုတာကိုထုတ်တယ်အဲ့ဒီမူမှန်ချက်ကလေးပါတဲ့ကြံကြချင်းတွက်ချင်းကိုယူပြီးတော့ကျွန်တော်တို့ကဇာတာဖွဲ့ပါတယ်။အဲ့ဒီဇာတာဖွဲ့ပြီးတော့မှနောက်တစ်ခါဗမာပြည်မှာသုံးတဲ့ဂျူသွားချက်ကလေးရှိတယ်။အဲ့ဒီဂျူသွားချက်ကလေးကတာလိကနေရှင်ဂျူသွားချက်ကလေးထုတ်ပြီးတော့သတ်မှတ်ထားတယ်။အဲ့ဒီတာလိကနေရှင်ဂျူသွားချက်ကလေးရဲ့ ချိုးပြောင်းလဲတွေနောက်ဒကြံကြတဲ့ဇာတာမြန်မာပြည်လွတ်လပ်ရေးရဲ့ဇာတာနောက်တခါနိုင်ငံတော်တမန္တရရဲ့ဇာတာအဲ့ဒါတွေအားလုံးခြုံငုံသုံးသပ်ပြီးတော့လာလိုက်ဖြစ်ပေါ်နိုင်တဲ့ဂိမ်းတွေကိုကျွန်တော်တို့ရေးတာပါဗျာ
ရရှိများခင်ဗျာအခုနှစ်တကြံဟောစတန်းကမြန်မာနိုင်ငံမှာဩဂတ်လမကုန်ခင်ငြိမ်းချမ်းရေးရမယ်လို့ဆိုထားပါဗျာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလားအခုနှစ်အတားတကြံရဲ့တန်ကျက်အလားပြကရေကစားသူတွေစရာရီနဲ့ပတ်သက်ပြီးတော့ဒီနှစ်တကြံအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့တော်ရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး fax နံပါတ်က1-239-382-555နဲ့ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။9နာရီအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်နိုင်ကြသလိုကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းဆက်သွယ်လို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ပေးပို့ထားလို့ရပါတယ်ရှင်။ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်။ VOA ရဲ့အင်ကာနဲ့ညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကမကြခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျူရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ဒါ့အပြင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အဖတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်။ခုကတော့သတင်းအချင်းချုပ်ကိုမအေးတနာကျော်ကတလှည့်ကြီးညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံအရှေ့ခြမ်းကအစိုးရအဆောက်အုံဝင်ရောက်ထိ ंछ ုပ်ထားတဲ့ရုရှားလူလာစုဆန္ဒပြသမားတွေကိုစတင်နှိမ်နှင်းနေပြီလို့ယူကရိန်းယာယီသမ္မတကပြောပါရယ်။တနင်္လာနေ့မှာလက်နက်မချရင်လက်တုံ့ပြန်ခံရမယ်ဆိုပြီးယူကရိန်းအစိုးရကအမိန့်ထုတ်ထားတာကိုရုရှားလူလာတဲ့အဖွဲ့တွေလုံးဝကြယူမဆိုင်တဲ့ Donetsk ဒေသမှာအစိုးရတပ်ဖွဲ့တွေကစစ်ဆေးရေးတွေစတင်လှုပ်ဆောင်နေပြီလို့ယာယီသမ္မတ Alexander Tachinov ကလွှတ်တော်အမတ်တွေကိုဒီကနေ့ပဲပြောသွားခဲ့ပါရယ်။အီရန်အစိုးရကရွေးချယ်တဲ့ကုလသမဂ္ဂဆိုင်ရာအီရန်သံအမတ်ကြီးကိုအမေရိကန်ပြည်အောင်စုကပြည်ဝင်ခွင့်ဗီဇာပေးဖို့ငင်းဆိုတာနဲ့ပတ်သက်လို့ကုလသမဂ္ဂကော်မတီအရေးပေါ်အစည်းအဝေးခေါ်ပေးဖို့အီရန်ကတောင်းဆိုလိုက်ပါတယ်။အီရန်ကရွေးချယ်တဲ့သံအမတ်ကြီး Mr. Hamid Abdelat Dilabi ဟာ1989ခုနှစ်တေဟရီရန်မြို့တော်အမေရိကန်တန်ရုံစီးနင်းမှုမှာပါဝင်ခဲ့တဲ့ဆိုသူဖြစ်တယ်ဆိုပြီးတော့အမေရိကန်ကကန့်ကွက်တာဖြစ်ပါတယ်။အီရန်အစိုးရရဲ့ရွေးချယ်မှုဟာအလုံးမဖြစ်နိုင်ဘူးလို့အမေရိကန်အိမ်ပြူပြောခွင့်ရပုဂ္ဂိုလ်ကပြောပါဒီဆုံးဖြတ်ချက်ကြောင့်တန်တမန်ရေးရအပြတ်သဘောတည်းရောက်မှုတွေရှိသွားသလိုအန္တရာယ်များတဲ့အစဉ်လာတည်းရလည်းဖြစ်သွားစေနိုင်တယ်လို့အီရန်နိုင်ငံရဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကတင်းနှင်းလာနေမှာပဲစာတစ်စောင်ပေးပို့ခဲ့ပါတယ်မလေးရှားပျောက်ဆုံးလေရင်ကိုရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာတောင်ပိုင်းကျမ်းမြေဟာအရန်နဲ့လို့အဝေးရင်းရင်ငုတ်ရင်ငယ်နဲ့ရှာဖွေနေတာအဆင်မပြေပဲနဲ့ဒီကနေ့လင်းရင်ရှာဖွေမှုတွေပို့ပြီးတော့ခက်ခဲကြံကြာနေရပါတယ်။ The Bluefin 21ရင်ငုတ်ရင်ဟာအနက်ဆုံးသွားနိုင်တဲ့ရေနဲ့နှစ်သက်သမ9မိုင်ကိုကြောအောင်သွားခဲ့ပြီးတော့အဲ့ရင်မှာထည့်သွင်းတိဆောက်ထားတဲ့ဘေးအန္တရာယ်ကင်းရှင်းရေးစည်းကမ်းအရရေအောက်မှာ6နာရီရှာဖွေမှုတွေလှုပ်ဆောင်ပြီးတော့ပြန်တက်လာခဲ့တာဖြစ်ပါတယ်။
တဲ့ရင်ချင်းချုပ်ကိုမအေးတနာကျော်ချင်ညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုးဂေးပါရှင် View American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းလည်းနှစ်ကူးချိန်ခါသမယမှာရှင်လန်းချမ်းမြေရှိကြပါစေ View ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.